အမေရိကန်ပြည်ထောင်စုကနှစ်ဆင့်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီးရဲမှဆက်လက်ထည့်သွင်းထားပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်တချို့နိုင်ငံမှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်နေတဲ့ဆက်လက်ချိုးဖောက်မှုတွေကိုလည်းလက်ပိုက်ချနေတယ်လို့အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။နိုင်ငံတကာလူ့ခွင့်ရေးချိုးဖောက်သူတွေပေါ်အရေးယူပိုင်ခွင့်ရှိတဲ့ Global Magnitsky နဲ့ဥပဒေနဲ့အခုလာတဲ့လူပုဂ္ဂိုလ်68ယောက်နဲ့နိုင်ငံ9ခုကိုအခရီးလိုက်စားမှုလူခွင့်ရချိုးဖောက်မှုတွေနဲ့အရေးယူခဲ့တာကိုလည်းအမေရိကန်နိုင်ငံယာယီဌာနကထုတ်ပြန်တဲ့အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပြင်ဘာသာရေးအရာနဲ့လူမျိုးရေးအရာလူနည်းစုတွေအပေါ်ဆိုးဝါးတဲ့လူခွင့်ရချိုးဖောက်မှုတွေကြောင့်မြန်မာစစ်တပ်ခေါင်းဆောင်၄ယောက်ကိုအရေးယူခဲ့တာကိုဥပမာပေးထားပါတယ်။ဘယ်နေရာမှာမဆိုလူတိုင်းဟာကိုယုံကြည်ကိုးကွယ်တဲ့အတိုင်းလွတ်လွတ်လပ်လပ်နေထိုင်ခွင့်ရှိတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ကြောင်းလည်းဖော်ပြထားပါတယ်။အခြေခံအခွင့်အရေးတွေကိုချိုးဖောက်နေတဲ့နိုင်ငံတွေအဖွဲ့အစည်းတွေကိုသူတို့လုပ်ရတဲ့အတွက်တာဝန်ခံအောင်အမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့လည်းဒီဇင်ဘာ18ရက်နေ့ဆွဲနဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကမ္ဘာလုံးဆိုင်ရာလူ့အခွင့်အရေးချိုးဖောက်မှုဥပဒေအရဒီဇင်ဘာ10ရက်နေ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မှူးကြီးဆိုးဝင်းအမှတ်69ခြေလျင်တက်မှတ်မှုဗိုလ်ချုပ်တန်ဦးနဲ့အမှတ်33ခြေလျင်တက်မှတ်မှုဗိုလ်ချုပ်အောင်တို့ကိုအမေရိကန်ဗန္ဒာရေးဌာနကအရေးယူတန်းခတ်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့ဆိုဆွတ်ချက်တွေကိုပယ်ချခဲ့ပါတယ်။